ကျန်းခံသာလို့မပါရက်လားဒီလိုမောင်းပြီးကြတဲ့ရက်ကနိုင်ငံပိုင်ရုပ်မြင်သံကြားမှာထုတ်လွှင့်ပြသနေတဲ့အစီအစဉ်တစ်ခုကိုကြည့်နေရင်ဂျာဖြတ်ကြော်ညာတစ်ခုဝင်လာတာကိုအမှတ်မထင်ကြည့်လိုက်ရတယ်ကြော်ညာကအချိန်၅မိနစ်ခန့်လေ့ကျင့်ခန်းလုပ်ပေးရုံနဲ့ဖိုက်ချက်စီမဲဆိုတဲ့ကိရိယာလေးပါကိရိယာလေးကစက်ပစ္စည်းတက်ဆင်ထားတဲ့အော်တိုမဟုတ်ပါဘူးလူအားနဲ့လေ့ကျင့်ရတဲ့မန်နျူရယ်ကိရိယာပါမကြသေးခင်ကမှအားကစားပစ္စည်းတွေရောင်းတဲ့ဆိုင်ထဲမှာဈေးနှုန်းလိုက်စုံစမ်းမှုတာကြောင့်ဈေးနှုန်းကိုလည်းသိနေပါတယ်ဒါနဲ့ဈေးများတက်တာနေမလားဆိုပြီးကြော်ညာထဲမှာပါတဲ့ဖုန်းနံပါတ်ကိုဆက်ကြည့်လိုက်ပါတယ်ဆက်လို့မရပါဘူးအတန်သွင်းထားတဲ့တရုတ်ဘာသာစကားနဲ့ပြန်ပြောပြီးဖုန်းကြကြသွားပါတယ်ဒါနဲ့ထပ်မဆက်တော့ပဲမိထားလိုက်ပါတယ်နောက်တစ်နေ့ကျတော့ဖုန်းနံပါတ်အစ်တစ်ခုနဲ့ဖုန်းဝင်လာပါတယ်ခြိုက်လိုက်တော့တစ်ဖက်ကမြန်မာအယောင်းဝင်တဲ့တယောက်ကပြောပါတယ်မနေ့ကဖုန်းဆက်ထားတာတွေ့တဲ့အတွက်ပြန်ဆက်တာဖြစ်တဲ့အကြောင်းပရမအူးဆုံးဆက်တဲ့အယောက်20ထဲမှာပါတဲ့အတွက်အထူး promotion ဈေးနဲ့ရမှာဖြစ်တဲ့အကြောင်း promotion ကာလကဒီတရက်တည်းဖြစ်တဲ့အတွက်ဒီကနေ့ဝယ်ယူမှသာ promotion ဈေးနဲ့ရမှာဖြစ်တဲ့အကြောင်းပြောပါတယ်ဒါနဲ့ဈေးနှုန်းကိုမေးကြည့်လိုက်တော့မူရင်းဈေးထက်3ဆလောက်ဈေးတင်ထားတာဖြစ်နေပါတယ်။ဒီကနေ့မှမဝယ်ရင် promotion ဈေးနဲ့မရနိုင်တော့တာကြောင့်အခုပဲအမြန်ဆုံးငွေလွှဲပေးဖို့ PRP အတင်းကျပ်ပြောဆိုလာပါတယ်။ဈေးကလည်း3ဆလောက်များနေပြီးပြောပုံဆိုပုံတွေကလည်းမူမမှန်တာကြောင့်မယူတော့ဘူးလို့အပြတ်ပြောလိုက်ပြီးဖုံးချလိုက်ပါတယ်။ဒါပေမဲ့နောက်တစ်နေ့မှဖုံးထက်ဝင်လာပြန်ပါတယ်။ promotion ဈေးနှုန်းနဲ့ရမှာမူအမြန်ဆုံးငွေလွှဲပေးစီလို့ကြောင့် promotion ကာလကအခုဖုံးဆက်တဲ့တရက်ထဲမှာပဲရမှာဖြစ်တဲ့အကြောင်းပြောလာပြန်ပါတယ်။မယူဘူးလို့အပြတ်ပြောပြီးဖုံးချလိုက်ပါတယ်။ဒါပေမဲ့နောက်တနေ့မနက်မှာ3ချိန်မြောက်ဖုံးဆက်လာပြန်ပါတယ်။ဒီတစ်ခါတော့အယောင်းဝန်ထမ်းကအမျိုးသမီးလေးပါ။သူကလည်းထုံးစံအတိုင်း promotion တစ်ရက်ပဲရမယ်ပြောပြီးငွေလွှဲခိုင်းပြန်ပါတယ်။ဒါနဲ့အပြတ်ပြောရပါတော့တယ်။နောက်တစ်ခါဖုံးထက်ဆက်ရင်စားသုံးသူကာကွယ်ပေးရေးဦးစီးဌာနနဲ့တိုင်မယ်ဆိုတဲ့အကြောင်း promotion ကာလတစ်ရက်တည်းပြောပြီး3ရက်3ချိန်ဖုံးဆက်နေတာဟာယုံကြည်မရှိတဲ့အကြောင်းဈေးကလည်း promotion ပေးထားတာတော့3ဆလောက်များနေတဲ့အကြောင်းပြောပြီးဖုံးချလိုက်ရပါတယ်။ဈေးနှုန်းကြည့်ရင်လို့ဆက်သွယ်လိုက်မိပေမဲ့ကြော်ညာနေကလေးကယုံကြည်မရှိတဲ့9မိနစ်လောက်လေ့ကျင့်ခန်းလုပ်ရုံနဲ့ဗိုက်ကျသွားမှာတွေငွေအတင်းလွှဲခိုင်းနေတာတွေဈေးက3ဆလောက်တင်ထားတာတွေ promotion ကာလကိုဒီကနေ့တရက်ထဲပြောပြီး3ရက်3ချိန်တိုင်းတိုင်းဖုံးဆက်ပြီးရောင်းနေတာစားသုံးသူကိုမလိမ့်တပတ်နဲ့လိန်ညာနေတာနဲ့အတူတူပါပဲငါတူဒီလိုကြော်ညာမျိုးဟာစားဆောင်တွေမဂဇင်းတွေဂျာနယ်တွေထဲမှာလိုက်စင်မရှိတဲ့စည်းကမ်းအတုတွေဘေးရင်ဆရာတွေရဲ့ကြော်ညာတွေနဲ့တဒန်းတစားတဲ့တွေ့ရတဲ့ပေမဲ့နိုင်ငံပိုင်ရုပ်မြင်သံကြားကနေမရေရာမသေးကြတဲ့ဝန်ဆောင်မှုဖုံးကွယ်ထားတဲ့ဝန်ဆောင်မှုပုံစံမျိုးနဲ့စားသုံးသူပြည်သူတွေကိုလိန်ညာလှည့်ပြနေတဲ့ကြော်ညာကိုတွေ့ရတော့အံ့ဩမိပါတယ်။ဒီလိုကြော်ညာမျိုးကိုအပြားပြည်သူကြီးစုနေတဲ့ယုံကြည်စိတ်ချရတယ်လို့ယူဆရတဲ့ဂုဏ်သိက္ခာရှိတဲ့နိုင်ငံပိုင်ရုပ်မြင်သံကြားဌာနကနေထုတ်လွှင့်ကြော်ညာခွင့်ပေးနေတာဟာငါတို့နိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတာကိုမီးမောင်းထိုးပြလိုက်တာနဲ့အတူတူပါပဲ။လူလိန်လူညာတွေလိန်ညာနေတာကိုမသိကျင်အောင်စောင့်နေတာအရေးမယူတာတိုင်မှအရေးယူမယ်ဆိုတာမျိုးဟာဆိုးရွားလှပါတယ်။ဒါတဲ့ဆိုတာကလိန်နာညာတာကိုအရေးမယူတဲ့အပြင်လူလိန်တွေနဲ့ပူပေါင်းပြီးလိန်ခွင့်ပေးနေတာရုပ်တံကြော်ညာခကလေးရဖို့အတွက်ပြည်သူတွေကိုလိန်ညာလှည့်ပြားနေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုမျက်နှာသာပေးထားတာတွေပါ။ဒီကိစ္စမျိုးဟာရုပ်တံစင်စာအဖွဲ့မှတာဝန်ရှိသလိုကြံကြားရေးဝန်ကြီးဌာနမှလည်းတိုက်ရိုက်တာဝန်ရှိပါတယ်။စီးပွားရေးလုပ်ငန်းရှင်တွေဟာဝန်ဆောင်မှုကိုအကြောင်းပြုပြီးသတင်းအချက်အလက်တွေမှာပေါ်ပြထားတဲ့အခြေအနေအမခံချက်ကာလသတ်မှတ်ချက်အကျိုးကြောင့်တည်ရောက်မှုတွေနဲ့မကန့်ညီတဲ့ဝန်ဆောင်မှုပြည်သူလူထုကိုထင်ရောင်ထင်မှားဖြစ်စေဖို့ရည်ရွယ်ပြီးအသုံးမပြုနိုင်တဲ့ဒါမှမဟုတ်မရနိုင်တဲ့ဝန်ဆောင်မှုဟုံးကွယ်ထားတဲ့ဝန်ဆောင်မှုမရေရာမသေးကြတဲ့ဂရုတွေမပေးဖို့စားသုံးသူပြည်သူတွေထိခိုက်နစ်နာစေတဲ့အကျိုးဆက်တွေကိုတာဝန်ယူဖြေရှင်းပေးဖို့တာဝန်ရှိတယ်ဆိုပြီးစားသုံးသူကာဝယ်ပေးရေးဥပဒေမှာတိတိကျကျပြဋ္ဌာန်းထားတာရှိပါတယ်ဒီလိုမဖြစ်နိုင်တဲ့ကြော်ညာမှုမျိုးဟာပြည်သူတွေကိုထင်ရောင်ထင်မှားဖြစ်စေဖို့ရည်ရွယ်ပြီးအသုံးမပြုနိုင်တဲ့ဒါမှမဟုတ်မရနိုင်တဲ့ဖုံးကွယ်ထားတဲ့ဝန်ဆောင်မှုမရေရာမသေးကြတဲ့ဝန်ဆောင်မှုဆိုတဲ့အချက်တွေနဲ့ညှိဆွန်းနေပါတယ်။ဒါကိုစားသုံးသူကာကွယ်ပေးရေးဥပဒေနဲ့ထိထိရောက်ရောက်အရေးယူဖို့လိုအပ်ပါတယ်။စားသုံးသူကာကွယ်ပေးရေးဥပဒေသစ်ကို2019ခုနှစ်မတ်လ15ရက်နေ့မှာနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းထားပါတယ်။စားသုံးသူကာကွယ်ပေးရေးဥပဒေသစ်အရတိုင်ကြားသည်ဖြစ်စေမတိုင်ကြားသည်ဖြစ်စေဌာနအနေနဲ့ရရှိတဲ့အချက်လက်ပေါ်မှာမူတည်ပြီးစုံစမ်းစစ်ဆေးအရေးယူနိုင်ကြောင်းလည်းသိရပါတယ်။ဥပဒေသာရှိပြီးထိထိရောက်ရောက်အရေးမယူရင်ဥပဒေလည်းအသက်ဝင်မှာမဟုတ်သလိုဥပဒေကိုဘယ်သူကမှလည်းလေးစားမှာမဟုတ်ပါဘူး။နိုင်ငံပိုင်ရုပ်မြင်သံကြားဌာနအနေနဲ့လည်းကြော်ညာတွေကိုတည်တည်ချာချာစီးစစ်ပြီးမှလက်ခံသင့်ပါတယ်။မရနိုင်တဲ့လိန်ညာမှုမျိုးနဲ့ကြော်ညာနေတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ကြော်ညာတွေကိုလက်မခံသင့်ပါဘူး။ဒီလိုကြော်ညာပုံမျိုးကြောင့်ပြည်သူတွေရဲ့ယုံကြည်ကိုးစားမှုရောကျစေပြီးဌာနရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေပါတယ်။အချုပ်ဆိုရင်ပြည်သူတွေရဲ့ထိခိုက်နစ်နာမှုကိုစားသုံးသူကာကွယ်ပေးရေးဦးစီးဌာနအနေနဲ့လည်းထိထိရောက်ရောက်အကာအကွယ်ပေးသင့်ပါကြောင်းအကြံပေးတင်ပြရင်းဒီတစ်ပတ်ဒီကုန်ချုပ်လိုက်ပြပါစေ မင်းလည်းပေးရတဲ့ငွေကြေးနဲ့ထိုက်တန်တဲ့ဝန်ဆောင်မှုကိုပြန်မိရနိုင်တဲ့ပြည်သူတယောက်ဖြစ်နိုင်ပါသေးလို့အဖဆူတောင်းပေးလိုက်ပါတယ်ခွဲ။ချစ်လာစွာသောမင်းရဲ့အဖစန်နီဦး